နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းကိုမြို့သားလွှတ်တော်မှဒီကနေ့ဆွေးနွေးပါရယ်အခန်း၅ခန်းပုံမှန်14ခုပါဝင်တဲ့ဒီဥပဒေကြမ်းကအချက်တချို့အပေါ်မှာကိုယ်စားလှယ်တွေကြားသဘောထားကွဲလွဲမှုတွေရှိခဲ့တယ်လို့နိုင်ငံရေးတိုင်ဝမ်ကြားမှာလည်းဝေဖန်ထုတ်ပြမှုတွေရှိနေပါရယ်အထူးသဖြင့်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကိုတာဝန်ထမ်းဆောင်စဉ်ကာလအတွင်းမှာဥပဒေအရဆောင်ရွက်ခဲ့တာတွေကိုနောက်ကျောင်းပြန်တရားစွဲဆိုခွင့်မရှိစေရဆိုတဲ့ပုံမှန်ပဲဖြစ်ပါတယ်။ရခိုင်တိုင်းရင်းသားပါတီရဲ့ခေါင်းဆောင်ဒေါက်တာအေးမောင်က
သမ္မတနဲ့ပတ်သက်တဲ့ဥပဒေကတော့နော်လိုအပ်ပါတယ်။အငြင်းစားယူသွားပြီးတဲ့နောက်မှာနော်နိုင်ငံတော်အကြီးကြီးအငြင်းစားရဲ့လုံခြုံရေးဆိုတာကလိုအပ်ပါတယ်။အဲတော့ဒီနော်ဆောင်ရွက်စဉ်တုန်းကဆောင်ရွက်တဲ့လုပ်ငန်းပေါ်မှာပြည်မှုဆိုင်ရာဥပဒေများရာကင်းလွတ်ခွင့်ဆိုတဲ့အပိုင်းကားတို့ချင်းเนาะဒါမလိုအပ်ဘူးလို့ပဲသုံးသပ်ပါတယ်။နိုင်ငံတို့ရဲ့အမြင့်ဆုံးသောပုဂ္ဂိုလ်များဟာတာဝန်ထမ်းဆောင်ရတဲ့ကဏ္ဍတွေရှိပါတယ်။ဥပမာအကြမ်းဖက်တဲ့လုပ်ငန်းတွေပေါ်မှာပြင်းနေရတာရှိမယ်။တခြားကြေရေးဆိုင်ရာလုပ်ငန်းတွေရှိမယ်။ရာဇဝတ်မှုဆိုင်ရာလုပ်ငန်းတွေကိုဥပဒေအရเนาะကြီးကြပ်ဖို့အတွက်ဥပမာနိုင်ငံတို့ကတာဝန်ပေးတဲ့အနေအထားကုစည်းဝင်ကဥပဒေကတာဝန်ပေးတဲ့အနေအထားဒီစေဥပဒေများအရာဆောင်ရတဲ့လုပ်ငန်းတွေရှိပါတယ်။သူရဲ့တာဝန်ထမ်းဆောင်စဉ်ရာဇဝတ်မှုအရာခုနပြောသလိုပေါ့ဗျာဒီစေဥပဒေကိုဆောင်ရတဲ့အခါမှာလူခွင့်ရေးကိုနော်ဒါတစ်ဖက်ကကြည့်ရင်ချိုးဖောက်ပြီးတစ်ဖက်ကကြည့်ရင်မချိုးဖောက်ဘူးဆိုတော့တွိဟဖြစ်စရာကိစ္စလေးတွေရှိနိုင်ပါတယ်။တခြားတာဝန်အရာဆောင်ရတဲ့လုပ်ငန်းလေးတွေရှိနိုင်ပါတယ်။အဲ့ဒီကဏ္ဍမျိုးမှာနော်ရာဇဝတ်မှုအရာဆိုတာရှိပါတယ်။အဲ့ရလေးတွေပေါ်မှာတော့ဖြင့်เนาะကျွန်တော်တို့ကင်းလော့ခွင့်ဆိုတာမျိုးထက်ဥပဒေအရပဲထိတ်ဆုံးမပုဂ္ဂိုလ်ကနေအောက်ဖြေအထီးပုဂ္ဂိုလ်ဥပဒေအရတရားစွဲဆိုကိုခံရမယ်ဆိုတော့ဥပဒေရဲ့အထက်မှာမိသူမမရှိဘူးဆိုတဲ့သဘောနဲ့သွားကြည့်ခြင်းတဲ့ဘလို့ကျွန်တော်တို့သုံးသပ်ပါ
ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဒေါက်တာအေးမောင်ပြောသွားတာပါရှင်။နိုင်ငံရေးလည်လာသူဒေါက်တာရဲမျိုးသိန်းကလည်းဒီသမရဟောင်းလုံခြုံရေးဆိုင်ရာဥပဒေကျမ်းပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ်။
အဓိကအရေးကြီးတဲ့ချက်ကတော့နိုင်ငံတကာနိုင်ငံမှာသမ္မတအပအဝင်နိုင်ငံသူနိုင်ငံသားအားလုံးဟာဥပဒေအထက်မှာရှိမနေဖို့လိုအပ်တယ်လို့မြင်နေကြ။အဲ့တော့အဲ့ဒီဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေဟာနော်သမ္မတကိုဥပဒေရဲ့အထက်မှာရောက်အောင်ပုံဖော်တဲ့ပုံစံမျိုးဖြစ်နေမယ်ဆိုရင်တော့ဂျာမဲလွတ်တော်တက်တန်းအတွင်းမှာအဲ့ဒီဥပဒေကိုအမြန်ဆုံးပြန်ပြင်ဆင်ဖို့လိုအပ်မယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဗျ။တော့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူဤလုံခြုံရေးဆိုင်ရာဥပဒေကြမ်းကျွန်တော်တို့အခန်းလေးပုံမှန်30မှာပါတယ်ပေါ့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကနိုင်ငံတော်သမ္မတအဖြစ်ထမ်းဆောင်ခဲ့သည့်ကာလအတွင်းတာဝန်အရဆောင်ရွက်ချက်များကိုအကြောင်းပြုလျက်ရင်းအားတရားစွဲဆိုခြင်းနှင့်အရေးယူခြင်းတို့မရှိစေရဆိုတဲ့နေရာမှာကျွန်တော်အမြင်အားဖြင့်တော့တာဝန်အရဆိုတဲ့အရက်ထက်ပေါ့လေဟိုဥပဒေနဲ့အညီဆိုတဲ့စကားရလိုမျိုးကိုပြောင်းလဲပြီးတော့ထည့်သွင်းမှုလိုအပ်တယ်လို့မြင်တယ်။ဟိုတရားဥပဒေနဲ့အညီเนาะနိုင်ငံတော်သမ္မတဝင်ထမ်းဆောင်ခဲ့သူရဲ့ဆောင်ရွက်ချက်တွေဖြစ်ဖို့လိုအပ်တယ်လို့တော့ကျွန်တော်ကမြင်ပါတယ်ဗျ
။ဒါကတော့နိုင်ငံရေးလည်လာသူဒေါက်တာရမျိုးသိမ့်ပါရှင်။ဒီနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးစနစ်ကွဲပြားတာကိုမကြည့်ပဲသမရဘသူဘဝဆိုတာကိုမကြည့်ပဲလိုအပ်ချက်ကိုကြည့်ပြီးတော့ကိုယ်စားလှယ်တွေအနေနဲ့ဆွေးနွေးဆုံးဖြတ်တင်တယ်လို့မြို့သားဒီမိုကရေစီအင်အားစု NDF ပါတီရဲ့ခေါင်းဆောင်ဦးခင်မောင်ဆွေကပြောပါတယ်
။အဲ့ဒါတော့ရှင်ပြီးတော့စဉ်းစားကြည့်မယ်ဆိုရင်တော့ဟိုမကောင်းတဲ့ဘက်ကစဉ်းစားမိကြမှာပေါ့ဗျာ။ရှေ့ရအုပ်ချုပ်ရတဲ့သမရတွေကလူ့ဘဝမှာတင်းမာတယ်၊ဖိနှိပ်တယ်၊အဲဒါမျိုးတွေတုတ်ခဲ့တဲ့ဟာတွေရှိလို့ဒီသမရလုံခြုံရေးဥပဒေကျင့်လို့ရှိရင်ဤလူတွေအတွက်လုံခြုံရစီတယ်ဆိုတော့အမြင်နဲ့တော့လေဟိုစဉ်းစားဝေဖန်တာတွေရှိတော့ပေါ့ဒါပေမဲ့သမရလုံခြုံရေးဆိုတာကတော့တက်လာမဲ့သမရတွေဟိုဒီမိုကရေစီသမရတွေအကြည့်ပါဆက်သွားမဲ့ဥပဒေဖြစ်တဲ့အကြောင်းမလို့ဒါကိုစဉ်းစားရတဲ့ကျွန်တော်တို့တော့ကိုယ်စားလှယ်များကဖြင်းဖြင်းဆုံးဖြတ်ကြဖို့လိုလိမ့်မယ်လို့ထင်ပါတယ်။ဘာကြောင့်ဆိုတော့အမေရိကန်နိုင်ငံမှာလည်းသမရဟောင်းတွေကိုဒီမိုကရက်ဖြစ်စီဒီပူဘလစ်ကင်ဖြစ်စီဒါသမရဟောင်းတွေကိုလုံခြုံရေးအသာဝေပြေးတာတိတိထိသင်စားရှိတာပဲလေအဲ့တော့စနစ်ကိုကွဲပြားတာကိုမကြည့်ဘဲနဲ့သမရဒီဟာဖြစ်ရင်ဟာဟိုကြက်ဒီဖြစ်စီမကြက်ဒီဖြစ်စီသမရချက်ခဲ့ပြီးဒီလူလူကိုဥဆောင်တဲ့အနေမှာရောက်ခဲ့ပြီးဆိုတော့ဒါကအကွယ်ပြုအတွက်ဟိုတရားမျှတတဲ့လူအပ်တဲ့ဟာဖြစ်တယ်ဆိုတော့အမြင်နဲ့သုံးသပ်ဝေဖန်ပြီးတော့ဒီဥတွေကြောင်းကိုဆွန့်ပြကြစီလိုပါတယ်ကျွန်တော်အနေနဲ့ကတော့
နိုင်ငံတော်သမရတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းပါဒီနိုင်ငံတော်သမရတာဝန်ထမ်းဆောင်ခဲ့သူကို တာဝန်ထမ်းဆောင်စဉ်ကာလအတွင်းဥပဒေအရဆောင်ရွက်ခဲ့တာကိုနောက်ကျောင်းပြန်တရားစွဲဆိုခွင့်မရှိစေရဆိုတဲ့အချက်ပေါ်မှာကန့်ကွက်မှုတွေရှိခဲ့ပေမဲ့ပြည်သူ့လွှတ်တော်ကအတည်ပြုခဲ့ပြီးနောက်အခုအမျိုးသားလွှတ်တော်မှဆွေးနွေးတာဖြစ်ပါတယ်။အခုအမျိုးသားလွှတ်တော်ကဆွေးနွေးအတည်ပြုပြီးရင်ပြည်ထောင်စုလွှတ်တော်ကဆုံးဖြတ်အတည်ပြုမှာဖြစ်ပါတယ်ရှင်။